ရာဤမြေကဝါမှာမြေဝန်းဒေသမူတည်ပြီးတော်တော်နဲ့မရတဲ့အခါမြေကြီးကြီးတဲ့သဘာဝရှိရုံမကတခြားအကြောင်းရင်းတွေလည်းရှိပါတယ်မုန်တိုင်းပြတ်ကျော်ခြင်းမိုးထစ်ခြင်းရွာရင်ဖြစ်ဖြစ်မြစ်ပြားမှာမိုးသည်ရင်ဖြစ်ဖြစ်ဆယ်ရီရီကာတာရီကျိုးပေါက်ရင်ပဲဖြစ်ဖြစ်ညရင်ရှန်တက်ပါတယ်ဂျူန်ကနေအောက်တိုဘာအတွင်းရေကြီးတက်ပြီးဇူလိုင်နဲ့ဩဂုတ်မှာအများဆုံးကြီးလက်ကြီးထရှိတယ်လို့လဲမိုးလေဝသဌာနကပြောပါတယ်မြန်မာနိုင်ငံအလဲပိုင်းအပူပိုင်းဒေသဟာမြင်းနှိမ့်ဒေသဖြစ်ပြီးအထူးကရေဆင်းတဲ့ဒေသဟာအေရာဝတီမြစ်ဖြစ်ပါတယ်ဒီအရာဝရီဟာအနည်းအများသာကွာပြီးရေကြီးလက်ရှိတယ်လို့မန္တလေးဒေသခံတယောက်ကပြောပါတယ်
။အရင်ကတော့ဘုံနဲ့တခါပြောကြတယ်ဝါတာနဲ့ဆိုတဲ့ဒီနဲ့တခါပြောကြတယ်အခုချုံနဲ့တခါပြောကြတယ်ဒါပေမဲ့ခုံကူးမှတခါကြီးရေကိုခုံမှတခါကြီးရေ2000မှာကြီးရေ2005မှာကြီးရေ2000မှာ2004မှာကြီးရေဒီကြီးကြီးကတော့တော်တော်များလေးကြီးကြီးနေတာ။ဒါထဲမှာတော့ကြီးလာကြီးရနည်းနည်းတော့ရှိသေးတယ်ဒါပေမဲ့ကြီးကြီးကြီးနေတော့ကျောက်လာတာမတွေ့ရဘူ
းမြစ်တို့ထုံးစံမြေရိုးတစ်လျှောက်လုံးရေကြီးမှတေကြတယ်လို့လည်းသူကပြောပါတယ
်အဲဒီဒီကနေကြီးလာတယ်အမီဒီကတော့ကျင်းပေါ်တစ်ဆက်တစ်ဆက်တစ်လျှောက်ပဲဒီတိတ်ကြီးတယ်မှာပါပါနော်သမောမှာကြီးနေမှလို့ကိုယ့်ရဲ့သူရောက်တာဟိုအဲ့ဒီခုဆိုရင်ညောင်းဦးကြီးမကွေးကြီးကြီးနေတဲ့အပိုင်းကမှာပဲတစီစီအောက်ကိုဆုံးဆင်းတော့တဲ့ဒီသမောပါပဲကြီးမှဒီကြပေါ့ပါ
မြေရေကြီးမြစ်ကိုမိခိုအားထားနေထိုင်သူတွေရဲ့နေမှုထိုင်မှုဘဝရောမြေရဲ့ခေယားစနစ်ပါထိခိုက်ရပါတယ်ဒါရီမဖြစ်အောင်ဘာရီများပြင်ဆင်ထားတင်ပါတယ
်ပြင်ဆင်ရမှာဒီကအများကြီးတယ်ဒါပေမဲ့မမတ်ရဲ့အမေကြီးနဲ့တခုကောင်းနေတယ်လေရာယူစင်းနေတယ်လေလေးလေးလေးရတယ်အခုကဒီနာမိဒီယာလေးဒီစဉ်ကြီးပြင်ရဆင်းလို့ကြံပြီးချက်ပြီးအင်္ဂါမကောင်မှပြင်နိုင်တာကြီးပြင်တာကြီးအများကြီးလက်ပြဆန့်ပြီးတော့ခုအကျိုးစီးပွားတစ်ခုရဲ့အတွက်မိကူဒီလွန်နေနေလေးပြင်ကြဆိုးကြရတယ်မပြင်ဘူးလို့
ရည်လွမ်းလွင်ပြင်ဟာပုံမှန်တဲ့ပုံများလာတဲ့မြေကြီးကမတစ်ဖက်တစ်ချက်ကျော်ပြီးကာလတစ်ခုထိရည်လွမ်းသွားတဲ့နေရာဖြစ်ပါတယ်။အဲ့ဒီချိန်မှာမြေထဲရေစိမ့်ဝင်တာမို့မြေရောက်ရေလည်းရပါတယ်။မြေကြီးပြန်ကျရင်ရည်လွမ်းလွင်ပြင်မှာဝင့်နေတဲ့ရေတွေလည်းကျသွားပါတယ်။ရေကိုခဏထိန်းထားနိုင်တဲ့အတွက်မြေအောက်ပိုင်းကရေဘေးအနေရော့စေပါတယ်။ဒါသဘာဝကထိန်းညှိပေးတဲ့သဘောတရားဖြစ်ပါတယ်။ဒါပေမဲ့မြေကျောင်းကရည်လွမ်းလွင်ပြင်ကိုပိတ်ညီဖို့ညီချက်ပြီးစီမံကိန်းတွေပေါ်ဆောင်တဲ့အတွက်မမျောမှန်းထားတာတွေဖြစ်လာတတ်ပါတယ်။ဒါကြောင့်လဲအစင်မြောင်းပညာရှင်တယောက်က
မမျောမှန်းနေတဲ့အများကြီးရှိတဲ့ခါကျညစ်တစ်ခုပေါ်မှာလွတ်လို့ရှိရင်ပြင်ဝတစ်ခုလုံးပေါ်မှာကြည့်ပြီးတော့ခြုံငုံပြီးစဉ်းစားပြီးလုပ်ရပါတယ်။စီမံတစ်ခုရေဆွဲကောင်ဖယ်ဖို့ရစွာပြည်သူလူထုရဲ့ဖွံ့ဖြိုးတိုးတက်မှုတွေကဖြစ်ဖို့ကောင်းတာပေါ့။အဲ့လိုမျိုးပဲနဲ့ရင်းနှီးမြှုပ်နှံသူတွေကနေတော့အကျိုးအမြတ်ကိုရှည်ရမ်းထားပြီးတော့အခွင့်ပြုရဆလို့ရှိရင်တော့လုံးဝဖြစ်တယ်မအောင်
သဘာဝအတိုင်းလွတ်လွတ်လပ်လပ်စီးစင်းနေတဲ့မြစ်တွေအားပိတ်ဆို့ခံရုံသာမကတော်ပြုံးတဲ့ဒဏ်ရွှေနဲ့တတုတူးတဲ့ဒဏ်မြစ်တလျှောက်လူတွေစီးမဲ့ကမ်းမဲ့ဆွန့်ပစ်တဲ့ဆွန့်ပစ္စည်းတွေဒဏ်နဲ့တခြားဒဏ်တွေတင်နေရပါတယ်